အီရန်နျူကလ িয়ার စီစဉ်အပေါ်မှာကမ္ဘာအင်ဂျီနိုင်ငံတွေနဲ့အီရန်နိုင်ငံတို့ညှိနှိုင်းဆွေးနွေးမှုဟာအတော်လေးကိုအလေးနက်ကိုအဆင့်ကိုရောက်နေပြီးတော့တခါမှမကြုံဘူးတဲ့ဆွေးနွေးမှုအတိုင်းအတာအဆင့်ထိရောက်လာတယ်လို့အမေရိကန်သမ္မတအင်ဘီရိုကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီအီရန်နိုင်ငံနဲ့ P5+1 လို့ခေါ်တဲ့ဒီကုလသမဂ္ဂအမေရိကန်တရုတ်ပြင်သစ်အင်္ဂလန်ရုရှားနဲ့ဂျာမနီနိုင်ငံတို့အီရန်နိုင်ငံရဲ့နျူကလ িয়ার အရေးကိစ္စကိုဆွေးနွေးခဲ့ကြပါတယ်ဆွေးနွေးပွဲမှာတော့နှစ်ဖက်စလုံးကအကောင်းမြင်တဲ့အကဲဖြတ်ချက်တွေနဲ့အဆုံးသတ်ခဲ့ကြပါတယ်ဒီပေါ်မှာအင်ပီရိုပြောခွင့်ရသူဂျေးကာနေကမနေ့တုန်းကအခုလိုမှတ်ချက်ပြီးပြောခဲ့တာပါနောက်တစ်ချိန်ဆွေးနွေးပွဲကိုတော့နိုဝင်ဘာလ9ရက်နေ့မှာပြန်ဆလုပ်နိုင်ဖို့ရှိပါတယ်အခုလိုမျိုးချီချူးပြောဆိုပေမဲ့လည်းနျူကလ িয়ার ဆွေးနွေးပွဲမှာရုတ်တရက်အဖြစ်ထွက်လာဖို့ကိုတော့မျှော်လင့်မထားကြဘူးသတင်းတောက်တွေကိုဂျေးကာနေကသတိပေးပြောပါတယ်အနောက်နိုင်ငံတွေနဲ့အီရန်နိုင်ငံကြားမှာကတမိုင်းနဲ့ချီတဲ့မယုံကြည်မှုတွေဟာနည်းနည်းရှိုင်းရှိုင်းကိုရှိခဲ့တယ်လို့သူကညွှန်ပြောပါတယ်နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးအီရန်နိုင်ငံဘက်ကတီးခြားအစုပြုချက်တွေကိုအမေရိကန်ပြောင်စုဘက်ကအကဲခတ်တွေကအသေးစိတ်ကိုလေ့လာနေကြတယ်လို့ပြောပါတယ်။အနောက်နိုင်ငံတွေဘက်ကတော့ဒီအီရန်နေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်ဘူးဆိုတာကိုတက်တည်ပြနိုင်ဖို့လိုလားနေတာပါ။တစ်ဖက်မှာတော့အီရန်ဘက်ကသူ့ရဲ့ဒီယူရေနီယံတန့်စင်ရေးလုပ်ငန်းတွေကြောင့်အနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုတွေတက်တာရတက်တာကြောင့်ကြံစနေတာဖြစ်ပါတယ်ခင်ဗျာ။